မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တပ်ကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပုံပြီးအသိအမှတ်ပြုလာအောင်အမေရိကန်နဲ့ဥရောပနိုင်ငံတို့မှစနေနေ့ကဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square အရပ်မှာမြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကအခြားနိုင်ငံကတက်ကြွလှုပ်ရှားသူတချို့ပါပါဝင်ပြီးမြန်မာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ကြောင်းနဲ့ NUG အစိုးရကိုထောက်ခံကြောင်းမေလ29စနေနေ့မွန်းလွဲပိုင်းကလူယာချီဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်သူဦးနေတင်မြင့်ကအခြေအနေကိုရှင်းပြပါတယ်
။ဟုတ်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတေဆုံးတာလည်း800ကျော်ရပါပြီ။အဲ့အတွက်ကျွန်တော်တို့ကဒီစစ်ချမ်းပဲအုပ်စုကိုတက်တက်တရဆန့်ကျင်ပြီးတော့ဒီစစ်ကြမ်းအုပ်စုကိုပေါ့နိုင်ငံတကာကအတိမတ်မပြုဖို့နဲ့ဒါကျွန်တော်တို့လက်ရှိပြည်သူကရွေးချယ်တင်ပြောက်ထားတဲ့အန်ယူဂျီဆွေးနွေးပွဲကိုအတိမတ်ပြုပေးဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ဖြစ်ပါတယ်။အခုပေါ့ရာသူရုကလည်းဆိုးရွားနေတယ်။ခုနမိုးလဲရွာလေတင်းနဲ့တိုက်နေတဲ့ကြားရဲအပြင်အခုလိုပေါ့ဒီမြန်မာပြည်ရဲ့အရေးကိစ္စတွေအားလုံးတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်တက်တက်ကြပါခင်ဗျာ။ကျွန်တော်တို့ရဲ့ဟိုလက်ရှိဖွဲ့စည်းလိုက်တဲ့ UNG အစိုးရပေါ့နိုင်ငံတကာမှာရှိရဲ့အစိုးရတွေကိုတွေးဆုံပြီးတော့သူဆွေးနွေးတာလေးရှိရဲ့အခုဆိုချက်ကိုဆိုလိုဘက်ကပရောင်းဆုံးအပြစ်မှတ်ပြီးထောက်ခံတယ်နောက်ပြီးတော့လည်းအခုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအပြစ်မှတ်ပြီးထောက်ခံဖို့အတွက်ကျွန်တော်တို့ဒီကနိုင်ငံကြီးဝန်ကြီးဌာနကဆွေးနွေးနေတာလေးခုနကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပေါ်ပြတာတွေလှုပ်ဆောင်နေတဲ့အတွက်အလားလာကောင်းတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ဝါရှင်တန် DC မြို့တော်မှာတော့မြန်မာအရေးလှုပ်ရှားသူတွေကမြန်မာပြည်တွင်း CDM လှုပ်ရှားမှုကြောင့်အခက်ကြုံနေရတဲ့ဝန်ထမ်းတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုစနေနေ့ကကျင်းပခဲ့ကြောင်းဦးထွန်းထွန်းကပြောပါတယ
်ကျွန်တော်တို့ကဒီနေ့ကတော်လရဲ့ရန်ပုံငွေရှာပွဲဝါရှင်တန် DC ဘော်ဂျူမန်ရဲ့ဂဲရီပြေလောက်အကွာဝေးမှာပေါ့ဗျာမာတင်လူသာကင်းဂျူနီယာမမ်မိုရီယယ်မှာကျွန်တော်တို့ကဒီဝါရှင်တန် DC မှာရှိတဲ့မြန်မာပြည်သားစုတွေကိုယ်လုတ်တက်နိုင်တဲ့ပုတ်ကလေးတွေအစားအသောက်လေးတွေရောင်းချပြီးတော့ရန်ပုံငွေရှာတဲ့ပွဲပါဦးသူရလာဝယ်စားကြလဲဆိုဒီမှာတက်တော့ဖြစ်လာဒီအမေရိကန်တွေရောအဓိကတော့ဗမာတွေရောပေါ့လေအားပြီးကြတာပေါ့လေကျွန်တော်တို့ဆိုစိုက်ပုံး40လောက်ရှိတယ်ဗျဘာစားစားလဲဆိုဗမာအစားအစာတွေရောက်လာတဲ့ရန်ပုံငွေတွေတော့ကျွန်တော်တို့ကအဓိကတော့ CDM လုတ်နေတဲ့ဝန်ထမ်းတွေပေါ့ဗျာဝန်ထမ်းတွေကလာတာမရဘူးဆိုတော့အဲလာတာမရတဲ့ဝန်ထမ်းတွေကိုကျွန်တော်ကအဓိကသူတို့အ CDM လုံးနေတဲ့ဝန်ထမ်းတွေပါဖို့ကျွန်တော်ရည်ရပါတယ်အခုကျွန်တော်မပြီးသေးဘူးလုံးနေဦးရှိသေးတယ်ကျွန်တော်ထင်တယ်ဗျကျွန်တော်2000ခွဲနဲ့3000ကျော်လောက်ရလိမ့်မယ်ချင်ပါဟုတ်ကဲ့အမေရိကန်ဒေါ်လာပါခင်ဗ
ျအလားတူအမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာလည်းတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUG အစိုးရကိုနိုင်ငံတကာကပို့ပြီးအသိအမှတ်ပြုလာစေရေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဦးကိုကိုလေးကပြောပါတယ
်ကျွန်တော်တို့ကတော့ဒီဘက်မှာNUG ကိုထောက်ခံတဲ့ပွဲဖြစ်တယ်ဒီ NUG ကိုထောက်ခံတာကကျွန်တော်တို့တိုင်းရင်းသားပေါင်းစုံပေါ့တိုင်းရင်းသားလူမျိုးကြီးတွေအနေနဲ့၈မျိုးရှိတယ်အဲ့ဒီလူမျိုးကြီးတွေ၈မျိုးပေါင်းစည်းပြီးတော့အတူတကွလုပ်ကင်ပြီးတော့ကျွန်တော်တို့ NUG အစိုးရကိုထောက်ခံတာဖြစ်ပါတယ်စစ်အာဏာရှင်တွေကကျွန်တော်နိုင်ငံစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်လို့မရဘူးဆိုတာကိုတိုင်းရင်းသားတွေကိုစစ်တပ်ကမဟာဗမာလူမျိုးကြီးဝါဒကျင့်သုံးပြီးတော့ခွဲခြားပြီးတော့တွေးခွဲအုပ်ချုပ်နေလို့ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့တွေကတိုင်းရင်းသားပေါင်းစုံကအားလုံးကညီညီညွတ်ညွတ်နဲ့အခုနောက်ထပ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအုပ်ထောက်ခံနေဆိုတာကိုပြသတာဖြစ်ပါတယ်
။အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေကဗြိတိန်ဝန်ကြီးချုပ်ယုံရှိမြန်မာတန်ယုံရှိတို့ကိုစနေနေ့ကခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြောင်းကိုယ်တိုင်ပါဝင်သူကိုမင်းဟိန်းကပြောပါတယ
်ဒီနေ့ကျွန်တော်တို့ UK ပါလီမန်ရှေ့မှာပြတယ်ပြီးွားရင်ဟိုအင်္ဂလိပ်ဝင်ကြီးချုပ်ရဲ့အိမ်ရှေ့မှာပြတယ်ပြီးွားရင်မြန်မာစစ်ကောင်စီတန်ယုံရှေ့မှာကျွန်တော်တို့ဆန္ဒပြခဲ့ပါတယ်ဟိုဆန္ဒအဓိကပြတဲ့ရွေချက်ကတော့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကိုဖွဲ့ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမတရားသိမ်းပုံစံမျိုးကြီးညာဖို့ပေါ်ပေါက်တာတကြောင်နောက်စစ်တပ်ကပြောတဲ့စကားကိုကျွန်တော်တို့ကရှုံချတယ်။မေစုပြောတဲ့အတိုင်းကျွန်တော်တို့ပြည်သူတွေရှိတယ်။ NLD ဘယ်တော့မှမတရားဘူး။ NLD ဆိုတာအမြဲတမ်းရှိနေမယ်ဆိုတော့ရွေချက်နဲ့ဆန္ဒပြခဲ့ခြင်းဖြစ်ပါတယ်
။မေလ28ရက်တောက်ကြနေတုန်းကလည်း Washington DC တဝက်ကမြန်မာတွေဟာရုရှားတန်ယုံရှိသွားရောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာတွေရပ်ပစ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။